ဟုတ်ကဲ့ဦးရောင် Amnesty International ကမြန်မာနိုင်ငံတွင်ရှိနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိတဲ့ဆိုတဲ့အစီရင်ခံစာကိုဇွန်လ19ရက်နေ့မှာကြားရောက်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့အသက်60ပြည့်မွေးနေ့ကိုတိုင်ပြီးဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ် Amnesty International ကမြန်မာစစ်စုရကိုအခုလိုတောင်းဆိုပါတယ်လို့အဖွဲ့ရဲ့ရှေ့တောင်အာရှကြီးရာလှုပ်ရှားရေးတာဝန်က Catherine Kirsten ကပြောပါတယ
် Dong San Suu Kyi must be immediately and unconditionally releasedAs must all others who've been imprisoned for peaceful acts of political dissent. And we are asking
Dr. Aung San Suu Kyi, Chek Chin Ne, Chun Jai Mishi, Pian Hlup Biba. Da Bien, Nengang Yi, Dwo Ta Mien, Kwe Pya Da Go, Nying Jang Swa, Thok Po, Pyo Cha Mu Chang, A Jin Cha Khan Ni Ya De, Tcha Du Rui Go Le, Pian Hlup Biba. Pi Du Rui Go, Nik Go Me Sa, Pi Du Kwin Yi Rui Go, Po Mo Aka Kwe, Pi Nai Me, Ubri Sinim Yo Cha Ma Nai Bu, Nau Pian Sao Lo, Ma Ya Nai Me, Chi Lan Rui Go,ယူပါလို့ Amnesty International ကမြန်မာစစ်ဆေးရကိုတောင်းဆိုတဲ့အကြောင်း Miss Kirsten ကပြောသွားတာဖြစ်ပါတယ်။ဒါအပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေအနေနဲ့ပုံမှန်တိုက်ခိုက်ခံရအကျဉ်းချထားခြင်းခံရဖမ်းဆီးခြင်းခံရတာဟာလည်းတိုးလာတာတွေ့ရတယ်လို့ Amnesty ကပြောပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေရဲ့ခွင့်ရေးတွေချုပ်ဖောက်ခံရတာကိုလည်းစိုးရိမ်မကင်းဖြစ်မိတယ်လို့ Miss Kirsten ကပြောပါတယ်
။ We're concerned byReports of torture and ill-treatment by the continued use of incommunicado detention.
နိုင်ငံရေးအကျဉ်းသားတွေဆက်လက်ပြီးနှိပ်စက်နှိမ်ပန်းခံနေကြရတာ၊မတရားဆက်ဆံခံနေရတာ၊ဖမ်းဆီးခံထားရခြင်းအတွင်းသူတို့မိသားစုတွေနဲ့တွေ့ဆုံခွင့်မရှိတာ၊တရားဥပဒေအရမှုစစ်ဆေးခြင်းမရှိတာ၊ရှင်းနေငှားရမ်းပိုင်ခွင့်မရှိတာ၊ချမှတ်ထားတဲ့ပြည်တံတွေကိုကြခံခဲ့ပြီးနောက်ပိုင်းထောင်ကလွတ်မပေးဘဲရှိနေတာတွေဟာမတရားပါဘူးလို့ Miss Kirsten ကပြောသွားတာဖြစ်ပါတယ်လူခွင်းဖွဲ့တွေကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း1350ခန့်ရှိတယ်လို့ဆိုပါတယ်အဲ့ဒီအကျဉ်းသားတွေနဲ့1989ခုနှစ်ကအကျဉ်းကျခဲ့တဲ့ဦးဝင်းတင်လိုကျမရေးချို့တဲ့နေကြသူများဆေးကုသခံယူခွင့်မရရှိကြတဲ့ဆေးရောဂါဝိနာခံစားနေကြရတဲ့နိုင်ငံရေးအကျဉ်းသားများချမှတ်ထားတဲ့ပြည်တံတွေကိုကြခံခဲ့ပြီးနောက်ပိုင်းထောင်ကပြန်လှုပ်ပေးခြင်းမခံရတဲ့ဒေါက်တာတန်းငိမ့်လိုနိုင်ငံရေးအကျဉ်းသားတွေငင်းကြံစွာဆန္ဒပြလို့အဖမ်းခံခဲ့ရတဲ့1990ခုတည်းကအကျဉ်းကျခံနေရတဲ့ဦးမြတ်စံလိုနိုင်ငံရေးအကျဉ်းသားတွေမကြသေးမီကဖမ်းဆီးခံထားရစဉ်တွင်နှိပ်စက်ခံရလို့တည်ဆုံးခဲ့တဲ့ NLD လူငယ်ကိုအောင်လှိုင်ဝင်းကိစ္စစသဖြင့်နဲ့ပတ်သက်လို့လည်း Amnesty ကလွန်စွာစိုးရိမ်မကင်းဖြစ်မိကြောင်းလည်းပြောပါတယ်ဒါကြောင့် London အခြေစိုက် Amnesty International ကမြန်မာစစ်ဆေးရနေနဲ့နိုင်ငံရေးအကျဉ်းသားများအပါအဝင်မြန်မာပြည်သူလူထုတရားလုံးရဲ့လူခွင့်ရေးကိုမဆိုင်မတွဘဲလေးစားလိုက်နာပါလို့တိုက်တွန်းပြောကြားခဲ့ပါတယ်။